ဘူယိုအမေရိကန်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်ဧပြီလ16ရက်မြန်မာတက္ကသိုလ် 1356 ခုတကူးလာဇတ်2ရက်ဗိုလ်ထုနေမြတ်ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါလိုင်းဒိုမီတာ24 32 39တို့ကနေဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာ Walk on Air ဆိုတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြားရဖို့ရှိသလို
အိုမေတုတ်တဲ့ကြံခွဆောင်းခုတ်တဲ့ကြံခေါင်းငါဖြူတဲ့ကြံဖြစ်သွားပြီမန္တလေးရင်ကျေးမှုဆိုတာလေပျောက်ခွေတဲ့လောက်ဖြစ်သွားပြီပေါ့ကျွန်တော်ကဒီတို့တဲ့ကဟိုကြံဆိုတဲ့ခေကြီးကိုပျောက်သွားတာပေါ့
မန္တလေးကဆရာစာရေးဆရာဥဖုံးပါမြန်မာတံတွင်ရှေ့လာမဲ့တိုင်းပြည်ရဲ့စီးပွားရေးလူမှုရေးထုံနှံဓလေ့တွေအကြောင်းရှုထောင့်ဆောင်ကနေဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်မှနားဆင်နိုင်ကြပါရဲ့ရှင်။ဒီလိုအစီအစဉ်တွေထဲကမှအခုရင်ဆုံးကျန်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။တစ်နှစ်ကိုလူပေါင်း3သိန်းခွဲကနေ5သိန်းကြာသေဆုံးနေတဲ့ Hepatitis C အသေးရောဂါအတွက်နိုင်ငံတကာကလိုက်နာရမယ့်လမ်းညွှန်ချက်ကို WHO ကျန်းမာရေးအဖွဲ့ကြီးကပထမဆုံးထုတ်ပြန်လိုက်ပါပြီ။ဒီလမ်းညွှန်ချက်အတိုင်းလိုက်နာဆောင်ရွက်မယ်ဆိုရင်ယောဂဖြစ်ပွားမှုများတဲ့နိုင်ငံတွေမှာအသေးယောဂစီပိုးကြောင့်သေဆုံးရသူအရေအတွက်ကိုရှော့ချပေးနိုင်မှာဖြစ်တဲ့အပြင်စောင့်ရှောက်ကုသမှုအတွက်ပါတိုးတက်မှုတွေရှိလာနိုင်လိမ့်မယ်လို့ WHO ကပြောကြားလိုက်ပါတယ်။ဒီအကြောင်း WHO ဌာနချုပ်ရှိရာဂျနီဗာကနေပြီးတော့ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ကမ္ဘာတဝန်းလူသန်းပေါင်း130ကနေ150လောက်ဟာHepatitis C နာတာရှည်အသေးရောဂါကိုခံစားနေကြပြီးအများစုဟာအာဖရိကမြောက်ပိုင်းနဲ့အလင်းနဲ့အရှေ့အာရှဒေသတွေမှာတွေ့ရတယ်လို့ WHO ကပြောပါတယ်။စီပိုးဟာသွေးကနေတဆင့်အဓိကပြန့်နှံ့တာဖြစ်ပြီးပြန်သုံးဆေးထိုးပြန်တွေအတွေကနေတဆင့်ကူးစက်လေရှိပါတယ်။စီပိုးအကူးခံရသူအများပြားဟာအသေးချောက်ရောဂါတို့အသေးကင်ဆာတို့အထိဆက်ပြီးဖြစ်ပွားနိုင်ပါတယ်။WHO ကအခုလိုညွှန်ကြားချက်ထုတ်ပြန်တာနဲ့တစ်ချိန်တည်းမှာပဲဈေးကွက်ထဲမှာလည်းဒီယောဂအတွက်ပိုထိရောက်ပြီးစိတ်ချရတဲ့တောက်ဆီးတွေကိုလွယ်လွယ်ကူကူဝယ်ယူနိုင်တော့မှာဖြစ်ပါတယ်။စီပိုးအသေးယောဂဟာပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ပြီးကုထုံးတွေကလည်းတစ်နေ့တစ်ခြားပိုပြီးကောင်းလာနေတယ်လို့ WHO ရဲ့ Hepatitis အသေးယောဂတိုက်ဖျက်ရေးဌာနအကြီးအကဲ Stefan Wickdor ကပြောပါတယ
်။ Up until recently,To treat somebody with hepatitis C was required approximately 48 weeks of weekly
injections. ကုလလုံးမှာတော့စီပိုးကူးစက်ခံရသူတွေအတွက် interferon လို့ခေါ်တဲ့ထိုးဆေးကို48ပတ်လောက်ထိုးပြီးကုရပါတယ်။ဆေးကသိပ်ပြင်းလို့တော့လူနာတွေဆေးပတ်လည်အောင်ထိုးမနှဲပြောရပါတယ်။အခုဆေးသစ်ကတော့12ပတ်ပဲထိုးရပါတယ်။တချို့ဆိုရင်လည်းဆေးထက်ထိုးစရာမလိုတော့သလိုပျောက်ကင်းတဲ့နှုန်းကလည်းရာနှုန်း90လောက်ရှိနေပါပြီ
။အခုလိုဆေးရှိပေမဲ့လည်းလူများစုဟာဒီယောဂါပိုးအကူးဆက်ခံနေရမှာမသိကြတာများပါတယ်။ဒါဟာယောဂါဘယ်လိုကူးဆက်တယ်ဆိုတာကိုမသိကြတာရဲ့တချို့ကျန်းမာရေးတာဝန်ခံတွေကိုယ်တိုင်ဒီယောဂါနဲ့ပတ်သက်ပြီးအတွေ့အကြုံသိမရှိတာတွေကြောင့်ဖြစ်တဲ့အပြင်ဒီယောဂါပိုးအကူးဆက်ခံနေရသူအတော်များများမှာဘာယောဂါလက္ခဏာမှမပြတာကလည်းပြဿနာတစ်ခုလို့ဒေါက်တာဝစ်တော်ကပြောပါတယ်။ဒါကြောင့်အသည်းမှာအတော့ကိုပျက်စီးနေပြီဆိုမှဒီပိုးရှင်မကိုသိလာရသူကများပါတယ်။ဒီယောဂကုသရေးမှာစီးစေးတိတ်ကြီးနေတာကလည်းနောက်ထပ်စိန်ခေါ်နေတဲ့ပြဿနာပါအခု12ပတ်ကြာထိုးရတဲ့ဆေးအသစ်ဟာဒေါ်လာ8400လောက်ကျတာမို့လူနာအများစုကမတန်နိုင်ကြပါဘူ
း To bridge that gap between the promise of these new medicines and the sort of the reality of low coverage we are issuing WHO develop its first ever treatment guidelines
ကုလဆေးအသစ်ပေါ်လာရင်ဈေးကတိတ်ကြီးနေတာမို့ WHO ကတခါမှမထုတ်ပြန်မှုသေးတဲ့စီပိုးကုသရေးလမ်းညွှန်ကိုထုတ်ပြန်ရတာပါခံမာတဲ့ချက်လက်တွေပေါ်အခြေခံပြီး WHO ကအတည်ပြုထုတ်ပြန်လိုက်တာမို့ဒါဒီရောကတိုက်ဖြစ်ရေးအောင်မြင်အောင်စီမံကိန်းချလောက်ကနေတဲ့နိုင်ငံတွေအတွက်အရေးပါတဲ့လမ်းညွှန်ပါကျန်းမာရေးဆောက်ရှောက်ကုသသူတွေအတွက်သူတို့ရဲ့လူနာတွေကိုဒီထက်ကအကျံပြုချက်တွေအတိုင်းအကူအညီပေးသွားနိုင်ပါတယ
်အသက်ထုတ်ပြန်တဲ့လမ်းညွှန်ထဲမှာယောဂါတစ်ခုခုအပြောင်နှေးနေရင် Hepatitis C ပိုးရှိမရှိစစ်ဆေးဖို့အတွက်အကြံပေးထားသလိုနာတာရှည် C ပိုးဝေဒနာရှင်ကိုကုသရင်ထိရောက်စိတ်ချရတဲ့နည်းတွေနဲ့ကုသပေးဖို့ဆေးထိုးရာမှာစိတ်ချရတဲ့နောက်တစ်ယောက်ကိုယောဂါပိုးထပ်ပြီးမကူးဆက်အောင်ကာကွယ်ရေးတွေလုပ်ဖို့ပါဝင်ပါတယ်။အရင်တုန်းက HIV AIDS ယောဂါအတွက်ဆေးဟာစပေါ်ချိန်မှာဒေါ်လာ1000လောက်ကျပေမယ်။အခုဆိုဒေါ်လာ100လောက်ပဲကျပြီးဆေးကလည်းပိုးပြီးကောင်းလာတာပါ။ဒါကြောင့်အခုစီပိုးအတွက်ဆေးဟာတနည်းတခြားဈေးသက်သာလာဖို့ပဲရှိပြီးလူနာရှင်တွေလန်လန်မှီလာနိုင်တော့မယ်လို့WHO ကပြောပါတယ်
ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဝ Walcon Air ဆိုတဲ့ American Style Indian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချပေးပါဦးမယ်ရှင်
ဒီနေ့မနေ့တည်းတင်ပြမယ် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက w a l k i n g walking လမ်းလျှောက်နေသည် o n on အပေါ်မှာ a i r a လေးလို့လုံးောက်အဓိပ္ပာယ်ရပါတယ်အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူးဝင်တာလှတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါလေ။သောရရှင်တူတူမများဆေတန်းဆောင်ပွဲဘွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လို့အနည်းဆုံးဥပမာပြပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်အူရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိခဲ့ကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်တာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါ रे အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါ रे
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းစီစဉ်ပို့ချပေးခဲ့တာပါအခုဆက်လက်နားဆင်ရမယ့်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုတော့ကိုဇော်ဝင်းလှိုင်ကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်
ပါခင်ဗျာဒီတရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့အခုနှစ်တကြံဟောဇနာကအစကြီးပြီးဆွေးနွေးရလို့ပဲပြောရမှာပါဒီနေ့တကြံဟောဇနာမှာဒီမြန်မာနိုင်ငံမှာဩဂုလမကုံငင်းငင်းချင်းရမယ်လို့ဆိုထားတာကြောင့်ဒီဟောဇနာရဲ့အလားအလာဘယ်လောက်ထိများတာသွားမလဲဆိုတာနဲ့နောက်ဒီနေ့တကြံမှာကျွန်တော်တို့2014ခုနှစ်အင်္ဂလိပ်တက္ကသိုလ်ပေါ့လေ2014ခုနှစ်အတာတကြံရဲ့လှုပ်ရှားမှုတွေအကြောင်းကျွန်တော်တို့ခြုံငုံသုံးသပ်ကြည့်ကြဖို့ပဲဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့မြန်မာနိုင်ငံမှာတကြံစာတွေနှစ်စင်ထွက်တဲ့အထဲကြိုတင်ဟောကင်းတွေပါတာကြောင့်ဒီတကြံစာတွေကိုရေးသားတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဆိုတော့ဒါအပြင်ငင်းချမ်းရေးလှုပ်ရှားနေတဲ့ကိုနေဖုံးလတ်နဲ့ဒီတကြံစာတွေအပေါ်ကိုဘလို့ယူဆတွေရှိတယ်ဆိုတာကိုပြန်လည်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပထမဆုံးတော့ကျွန်တော်တကြံစာနဲ့ပတ်သက်ပြီးတော့တကြံစာတွေဘလို့ဖြစ်တယ်ဘာကြောင့်ရေးကြတယ်ဆိုတာလေးကိုနည်းနည်းလေးရှင်းပြပေးဖို့အတွက်ကျွန်တော်ဆရာဦးအောင်ပိုင်ကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ဆရာဦးအောင်ပိုင်ဟာဘေးရင်လက္ခဏာဆရာဖြစ်တဲ့အပြင်ဒီကျန်းစာတွေကိုကိုယ်တိုင်ရေးနေသူဖြစ်ပါတယ်ဆရာဦးအောင်ပိုင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဆရာဦးအောင်ပိုင်မင်းကျင်တာရှိတယ်မေးပါဆရာ
ဟုတ်ကဲ့ဆရာဦးအောင်ပိုင်ဟိုဒီကျန်းစာကိုရေးတယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ရေးတာလဲဆိုတာလေးကိုအချင်းချင်းလေးပေါ့ဗျာဟိုတော်ရရှင်နေနားလဲအောင်ခတ်တူလေးပြောပြပါလား
ဟုတ်အဓိကကတော့ဗျာတစ်နှစ်ဆိုကြိုတင်ပြီးတော့တိုင်းပြည်ရဲ့စီးပွားရေးနေတာလူမှုရေးနေတာမိုးလေဝသအနေထားပုံသေးနှုတ်အနေထားတွေကိုအများနားလည်နိုင်မဲ့သကလုံးတွေနဲ့ရေးသားပြီးတော့ထုတ်ဝေဖြန့်ပြတာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့ထူးထူးခြားခြားကြားမိတာကဒီကျန်းစာဆိုတာအခုဒီနေ့ရေးတဲ့ဒီကျန်းစာတွေထဲမှာပေါ့လေဟိုဒီကျန်းစာအများသောအပြင်စိုးစိုးကဟိုဦးဆရာဦးအောင်ပိုင်ပြောသလိုပဲဟိုရှင်းနှစ်အတွက်ကြိုတင်ဟောကိန်းလိုမျိုးဖြစ်နေတော့ဒီနှစ်တကြံစာမှာထူးထူးခြားခြားကျွန်တော်တို့သတိထားမိတာကငင်းချမ်းရေးတိုင်းပြည်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးငင်းချမ်းရေးအလားအလာတွေကိုခမန်းဟိုတွက်ချက်ပြောဆိုထားတာရှိတော့အဲ့ဒီအပေါ်မှာရောဘလို့တွက်ချက်မိကြတာဘလို့တွက်ပြီးတော့များရေးကြတာပါလဲ
အဓိကတော့ဗျာဗမာပြည်ရဲ့လွတ်လပ်ရေးဇာတာရဲ့နောက်တစ်ခါကသမရကြီးရဲ့ကံကြမ္မာရဲ့ကိုကြည့်တာရဲ့နောက်ဗမာကြီးပိုင်တဲ့တရားဒီပေါ်မှာစနေနဲ့ရာဦးရောက်နေတယ်ဗျာအဲ့ဒီစနေကျော်ကဗမာပြည်လွတ်လပ်ရေးရတဲ့အချိန်တုန်းက လက်ကဈေးစာလက်ပြန်လက်ရဲ့နတံကိုစနေရောက်တဲ့အချိန်မှာစနေကနောက်ပြန်သွားနေပါတယ်အဲ့ဒါကြောင့်ငញ្ញရေးအလားလာအနေနဲ့အရန်ကိုကောင်းနိုင်မယ်60ရာခိုင်နှုန်းကတော့ရနိုင်နိုင်မယ်လို့သက်ဆပြီးတော့ကျွန်တော်တို့ကဟောရတာဖြစ်ပါတယ်
ဟုတ်ကဲ့အချိန်အတိုင
်း
ဟုတ်ကဲ့အချိန်အတိုင်းဒါရရောဆရာတို့ခမန်းထားတာဩဂုတ်လဆိုတာဟုတ်ပါလားဆရာဘယ်လိုမျိုးခမန်းထားတာရှိပါလဲ
အာစနေကျော်အခုလာမယ့်ဂျွန်လလောက်ဆိုပုံမှန်သွားပါလိမ့်မယ်ကျားတော်ပရိယလည်းဗမာကြီးဈေးစာလည်းရနှစ်တန့်ကိုကိုရန်ဘာဘွားဖြစ်တဲ့ကရကရာတီကနေပြီးတော့လှမ်းမြင်တာကိုဖြစ်တဲ့အတွက်ငញ្ញရေးဘာဘွားငញ្ញရေးဥစ္စာဩဂုတ်လနောက်ကြဆုံးစက်တမ15ရက်မတိုင်ခင်တည်းမှာငញ្ញရေးသဘောထားတွေအားလုံးပြည်လည်းမှုရလိမ့်မယ်လို့တွက်ဆထားပါတယ်ညာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ဆရာဦးအောင်ပိုင်လေးလမ်းပေါ်မှာခဏနေပေးပါဦးခင်ဗျာဆိုတော့ကျွန်တော်အခုဆက်ပြီးတော့1962ခုနှစ်တက္ကသကျောင်းသားဦးကျော်လင်းကိုကျွန်တော်လေးလမ်းပေါ်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဦးကျော်လင်းဆွေးနွေးပါအောင်ခင်ဗျာဦးကျော်လင်းရဲ့အမြင်ကဘာလို့ရှိလဲတကြံစာငင်းကြိုင်းအလားအလား
ဟုတ်ကဲ့အခုတကြံစာကတော့သူကသူ့ရဲ့ကျွန်တော်တို့ချင်းမြတ်ဆက်ချက်တွေနဲ့ပေါ့လေလာတယ်ဒါပေမဲ့ဗမာပြည်ရဲ့လက်ရှိအခြေအနေကတော့ဒီကျွန်တော်တို့ငင်းရည်ဆိုတာကနိုင်ငံရေးပြဿနာကိုပြည်လေတော့မှဒီလက်နဲ့မတိုက်တဲ့ငင်းရည်ရဲ့အချင်းတူရောက်မှာနိုင်ငံရေးပြဿနာတွေမပြေလည်ဒီခဏရတဲ့ငင်းရည်ပဲဖြစ်သွားမယ်ဘာလို့ကပြန်ပြက်ပါလဲဒီနိုင်ငံရေးပြဿနာဆိုတာကအခြေခံနိုင်ငံရေးလူခွင့်ရေးတွေကိုတော့မှမြန်မာနိုင်ငံကိုတော့မပေးနိုင်တဲ့ခါကျတော့ကျွန်တော်တို့62ခုနှစ်ကကျွန်တော်တို့အင်္ဂလိပ်ကျူတာဖြစ်တဲ့ယူချင်းတိုက်ကျွန်တော်ဒေါက်တာဆန်းကိုယူလို့စကွယ်လွန်သွားပါပြီသူပြောတဲ့စကားတိုင်းဆိုရင်ပမာတိမျိုးဒီမိုကရေစီလူတိုင်းရမှာငင်းရည်ဟာပြည်နယ်ရောပြည်မရောရမှာပဲဆိုတော့စကားကိုကျွန်တော်ပြန်ပြီးတော့ကောင်းတဲ့ဝင်နေတဲ့အတွက်ကြောင့်အခုတပြေလုံးလူအခြေခံခွင့်ရေးရတယ်မမရမရလေးဒီမိုကရေစီကောင်းတဲ့ပန်းပန်းဖြစ်တဲ့လူခွင့်ရေးတွေပြောင်းနေတဲ့အတွက်ကြောင့်ကျွန်တော်တို့ငင်းငန်းရေးဟာနိုင်ငံရေးပြဿနာမပြေတယ်မချင်းဒီငင်းငန်းရေးဟာတကယ်ကိန်းခဏတစ်ခုရထားကလွဲလို့ဘလို့မှဒီလူတွေရဲ့အခြေခံလူခွင့်ရေးတွေဆုံးရှုံးနေပြန်လည်ပြီးတော့မငြိမ်းချမ်းတဲ့ဘဝရောက်ဖို့အလားအလာတွေတွေ့နေရလို့ဒါကြောင့်အလောင်းဝေးပါတယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးကျော်လင်းကတော့ဒါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုလက်တွေ့ကြကြကြည့်ပြီးတော့ဒါသုံးသပ်တာပေါ့နော်ဆိုတော့အခုကျွန်တော်ဆရာအောင်ပိုင်ကိုလေလိုက်မော်ကိုပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဆရာအောင်ပိုင်ကြားပါလားခင်ဗျအ
ော်ကြားပါတယ်ခင်ဗျမေးပါခင်
ဗျဟုတ်ကဲ့ဆရာကြီးဆိုတော့အခုဒီမှာလဲဟိုတော်ရရှင်ကဆရာကိုကျွန်တော်ကဟိုဆရာဘက်ကလည်းပြန်ပြီးတော့ခြေပါခွင့်ကျွန်တော်ပေးတာပါ
ဘောဘောလက်ကမှာလဲဒါ तू อ่ะ तू ရဲ့လုံချမ်းမှုနေသားရမယုံကြည်တာလေဗျာအဲ့ဒါကိုတော့ကျွန်တော်တို့ကလက်ခံရမှာလေကျွန်တော်တို့ကလည်းနဂတ်ဘေးရင်ကိုယုံလာဖြစ်တဲ့အတွက်တော့ကျွန်တော်တို့ကလည်းဒါဖြစ်မယ်လို့ကိုယုံကြည်လို့ကိုထည့်ရေးတာဟုတ်ဗျအဲ့တော့ကျွန်တော်ဘက်ကခြေပါခွင့်ရှိတာကတော့ကိုယ့်ဘက်ကကြည့်တော့လက်ဖောပါဗျသူ့ဘက်ကကြည့်တော့လက်ဖောမို့ပါဘယ်အမှန်လဲလို့ပြောမယ်ဆိုရင်တော့ကျွန်တော်လည်းကျွန်တော်နဂတ်ဘေးရင်ကျွန်တော်ယုံတယ် तू ကလည်းနိုင်ငံရေးအမြင်ရ तू ဖြေတဲ့အတွက် तू မှန်တယ်လို့ तू ပြောပါလေအဲ့တော့အချိန်ကအဖြေပေးပါလိမ့်မယ်ဥစ္စာဝင်းညွှန်
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဆ
ိုတော့အခုဟာဆရာလည်းအခုလေလိုက်မော်ဆက်နေပေးပါဦးခင်ဗျတော့ဆိုတော့ကျွန်တော်အခုလေလိုက်မော်ဆက်ပြီးတော့ကိုနေဖုံးလက်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျအခုတကြံအတွင်းမှာပန်းစကားလှူရှာမှုညဉ့်ညံ့ရေးလှူရှာမှုတွေလှူဆောင်နေတဲ့ကိုနေဖုံးလက်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါပဲ
ဟုတ်ကဲ့ကိုနေဖုံးလက်ရေဆူအခုပြောနေကြတာအခုကိုထင်းမိုးလာလည်းကြားခဲ့တဲ့အတိုင်းပဲတကြံစာလည်းတကြံစာလည်းရောက်ညဉ့်ညံ့ရမယ်သူတို့ခမပြောဆိုနေတာရှိတယ်အဲဒီနိုင်ငံရေးမြန်မာနိုင်ငံရေးကိုလက်တွေ့ကြကြလေ့လာပြီးတော့လေ့လာနေတဲ့သူတွေကလည်းဒီအချက်လက်တွေရရှိနေတဲ့အတွက်ပြည်စုံနဲ့ငင်းငန်းရေးမှာရနိုင်ပါမလားအလုံးစုံပါဝင်နိုင်တဲ့ဟိုပေါ့ငင်းငန်းရေးအစ်စ်မှာရနိုင်ပါမလားဆိုတဲ့မိကုန်းတွေကလည်းထုတ်နေကြတယ်ပေါ့လေဆိုတော့ကိုနေဖုံးလက်တို့ကလည်းအခုဒီကြံအတွက်မှာငင်းငန်းရေးလှုပ်ရှားမှုလေးတစ်ခုကိုလုပ်နေတယ်အထူးသဖြင့်လူငယ်တွေကြားမှာပေါ့နော်ဆိုတော့အဲ့ဒါလေးကလည်းဘယ်လိုပုံစံမျိုးနဲ့လုပ်နေရလဲဘယ်လိုရည်ရွယ်ချက်ရှိသလဲဆိုတာလေးပြောပါအောင
်အဲကျွန်တော်တို့ယုံကြည်တာကဒါဒီအကျိုးတရားတစ်ခုလိုချင်အဲ့အကျိုးတရားအတွက်ဖြစ်နိုင်မဲ့အကြောင်းတရားတွေဖန်တီးဖို့လိုရပါတော့။အဲ့တော့ကျွန်တော်တို့ကငင်းငန်းကြီးလိုချင်လဲဆိုရင်တော့ငင်းငန်းရောက်အောင်ဘယ်သူတွေပါလုပ်နေလဲဆိုတဲ့ဟာအရင်အရေးကြီးတယ်ဆိုကျွန်တော်ထင်တယ်လေ။အဲ့တော့ကျွန်တော်တို့ဒီလှူရှာမှုအပိုင်းမှာတော့ကျွန်တော်တို့လူငယ်တွေဘက်ကတော့ပန်းစကားဆိုတဲ့လှူရှာမှုလေးကိုလုပ်ဖြစ်တာပါတော့။အဓိကကတော့ဒီအမုံပေါ်တဲ့စကားတွေနောက်ပြီးတော့လူအဖွဲ့စည်းကိုအန္တရာယ်ဖြစ်စေတဲ့စကားတွေပေါ့နော်။အထူးသဖြင့်တော့ဒီလူအဖွဲ့စည်းကိုမငြိမ်းချမ်းအောင်လုပ်နေတဲ့စကားတွေပေါ့ဗျာ။အဲ့အဲ့ဒီဟာတွေကိုကျွန်တော်တို့ကလူငယ်အနေနဲ့စန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ကပန်းစကားတွေလှူရှာမှုလေးကိုလုပ်ဖြစ်တာပေါ့အဲ့တော့ဒီကြံအတွင်းမှာတော့ကျွန်တော်တို့အကြအတက်တုံးရပါတော့ကျွန်တော်တို့ဒီစတစ်ကာတွေလူသားချင်းချင်းအမုံမပွားဘူးငါတို့နှုတ်ကိုစောင့်ကြည့်လို့ဆိုတော့စာသားလေးရေးထားတဲ့စတစ်ကာတွေပေါ့နော်အဲ့စတစ်ကာတွေကျွန်တော်တို့ကြံတယ်ကျွန်တော်တို့ဝေရပြည့်တဲ့ကမှာအဲ့ဗနိုင်းတွေကိုကျွန်တော်တို့ဒီကျွန်တော်တို့ကားတွေမှာလည်းချိန်ပြီးသွားတယ်လို့အခြားကားတွေကိုလည်းကျွန်တော်တို့ကမြေတားရက်ခံပြီးတော့သူတို့စိတ်ဝင်စားပြီဆိုရင်ကျွန်တော်တို့အဲ့ကားတွေပေါ်မှာဗနိုင်းတွေလည်းချိန်ပြီးရပါတော့ပြည့်တဲ့ကမှာဒီ Nissan တရားနေကြရင်လည်းကျွန်တော်တို့ဒီဖျားမှာရွှေဘုံဖျားမှာပေါ့နော်မနက်၈နာရီအောင်၁၀နာရီအထိကျွန်တော်တို့ဒီတောင်းမမုတ်မှာကျွန်တော်ဒီစတစ်ကာလေးဝေဖို့ရှိပါတယ်ပြည့်တဲ့ကမှာလည်းနောက်ပိုင်းကျရင်လည်းဒီတကြံပြီးရင်လည်းကျွန်တော်တို့ဒီလှူရှာမှုကိုတက်တိုက်ထုတ်တော့အဓိကတော့ကျွန်တော်တို့ လူငယ်နဲ့တိုင်းပြည်ကိုငြိမ်းချမ်းစေချင်တယ်ဗျာ။နော်ဘလို့ခွဲခြားမှုတွေပဲဖြစ်ပါဘောင်းလူမျိုးချင်းချင်းခွဲခြားတာဘာသာချင်းချင်းခွဲခြားတာအဲ့လိုမျိုးစစ်ပွဲတွေအဲ့လိုမျိုးတိုက်နေကြတာနောက်ပြီးတော့အဲ့လိုစစ်ပွဲတွေပြန်မတိုက်နေရမဟုတ်ပါနဲ့အဲ့မှာအမုန်းဖားတဲ့ဇာတ်ကြီးကို online ပုံမှာပြန်မအောင်လို့မျိုးပြောပြီးတော့လူအဖွဲ့ကြီးကိုမငြိမ်းချမ်းအောင်လုပ်နေတဲ့ဟာမျိုးတွေပေါ့နော်။အဲ့ဒီဟာတွေကိုကျွန်တော်တို့ကမဖြစ်စေချင်ဘူး။ဖြစ်စေရအောင်လူငယ်နေနဲ့တော့အဲ့လိုမျိုးလှုပ်ရှားမှုတွေကိုကျွန်တော်တို့လုပ်နေတာရှိရကြ။အဲ့တော့အဲ့လိုမျိုးသာကျွန်တော်တို့လိုပဲအားလုံးကလည်းငြိမ်းချမ်းရေးလိုချင်တဲ့စိတ်ဆန္ဒအပြည့်အဝနဲ့ငြိမ်းချမ်းရေးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အလုပ်တွေအများကြီးလုပ်မယ်ဆိုရင်တော့ဒါအဲ့ငြိမ်းချမ်းရေးဆိုတဲ့အကျိုးရလဒ်တစ်ခုချက်ကောင်းတက်လာနိုင်တာပေါ့ဗျာ။
ဟုတ်ကဲ့ခင်ဗျကိုနေဖုန်းလက်ဆိုတော့အခုကိုနေဖုန်းလက်ကဒီလှုပ်ရှားမှုလေးကိုဟိုရန်ကုန်မြို့အတွင်းမှာဒီဟိုနေရာတော်တော်များများကိုသွားပြီးတော့ဒီမန္တလေးတိမအပါဝင်ပေါ့လှည့်လည်ပြီးတော့ဒီဟိုပေါ့စကားလက်စင်ပားနေတယ်ဆိုတော့ဒီရန်ကုန်မြို့ရဲ့တကြံအခြေအနေကတော့ဒီနှစ်ဘလို့မြင်ဟိုမြင်ရတယ်လေဗျကိုနေဖုန်းလက်အမြင်အရင်နှစ်တည်းတည်းဆိုင်ရင်ဘာဆိုဒီနှစ်မှာကတကြံမတန်ခင်မှာနည်းနည်းလူမျိုးရေးဘာသာရေးရတင်းမာမှုတွေတချို့ရှိခဲ့တယ်အဲ့ဒီပုံမှာအခြေခံပြီးတော့တချို့လဲစိုးရိမ်မှုတွေရှိတယ်အကြမ်းဖက်မှုတွေများဖြစ်မလားဘာညာဆိုပြီးဟိုမနစ်ကလည်းဒီလိုပဲဖြစ်ခဲ့တာတော့ရှိတာပေါ့လေဆိုတော့ဒီနှစ်ကောဒီအချင်းချင်းလူငယ်ချင်းချင်းခိုင်ရန်ဖြစ်ပွားတာအစားအဲ့လိုမျိုးတယောက်နဲ့တယောက်မနာလိုမုန်းတီးမှုတွေအဲ့လိုမျိုးတွေရောတွေးမိသလားဘလို့ကွာခြားမှုရှိလဲမနစ်ကလည်းရှင်းကြည့်မယ်ဆိုရင်
ကျွန်တော်အမြင်တော့လေအခုတိတ်မရှိဘူးပဲကလားအခုဒီကျွန်တော်တို့ဒီရန်ကုန်ကျွန်တော်ရန်ကုန်တဝက်ပေါ့ရန်ကုန်တဝက်ကျွန်တော်သွားနေအချိန်မှာဒီအစ္စလမ်ဘာသာဝင်တွေလည်းလိုပဲသွားလာလှုပ်ရှားပြီးတော့လုံမဲ့ပျော်နေကြတာပေါ့နော်တကယ်တော့တကြံဆိုတာကဘာသာတစ်ခုရဲ့ပွဲလည်းမဟုတ်ဘူးလူမျိုးတစ်ခုရဲ့ပွဲလည်းမဟုတ်မြန်မာနိုင်ငံသားအားလုံးရဲ့ပွဲပေါ့နော်မြန်မာနှစ်သက်ဘူးပွဲပေါ့အဲ့ခါကျတော့ဒီဘာသာဝင်ပေါင်းစုံလူမျိုးပေါင်းစုံလိုပဲကြော်ကြပါကြတယ်ဒီလိုမျိုးကြီးပြောင်းကြတယ်ဒီပတ်ခံကြတယ်ဒါကအများအားဖြင့်ဒီလိုပဲသွားနေကြတယ်အဲ့တော့အခုကျွန်တော်မြင်တော့ကျွန်တော်တွေ့တော့တော့ဘာမှအဲ့လိုမျိုးလူငယ်တွေကြားထဲမှာအဲ့မုံတရားကတိတ်မရှိဘူးပေါ့နော်အဲ့တော့မရှိဘူးဆိုရင်မလည်းဒါဟိုတိတ်ပြီးမကြီးကျယ်သေးရလဲဖြစ်နိုင်တာပေါ့နော်ဒါပေမဲ့ဒီနေ့တကြံမှာအဲ့လိုမျိုးလူမျိုးရေးမုံတိမှုတွေဘာလိုက်မုံတိမှုတွေမဟုတ်ဘဲနဲ့အခုဒီနေ့တကြံမှာနည်းနည်းပေါက်နေတာဒီကုနာပြောရယ်ဝစားဆင်ရမှုပေါ့ဗျာအထူးသဖြင့်တော့ဒီအာမန်နေတစ်ခုမှာဒီနိုင်ငံသားသူတွေကိုခေါ်ပြီးတော့ကတဲ့အခါမှာအဲ့မှာအဲ့နှောင်းရင်မှုအရန်ချိုးအရန်ဟိုထိုးပေါက်တယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုမျိုးဖြစ်တဲ့ဟာအဲ့ဟာနည်းနည်းပို့ပြီးတော့ဟော့နေတယ်ဟိုလိုမျိုးခိုင်ရန်ဖြစ်ပွားရပါရကျွန်တော်တိတ်မတွေ့မိဘူးလား
ဟုတ်ကဲ့ကျွန်တော်အခုမန္တလေးကဥပုံကိုဖိတ်ခေါ်ချင်ပါတယ်ဥပုံဓာတုစာရေးဆရာဒီလိုက်မှရှိပါလားခင်ဗျာ
ဟုတ်ဆရာရှိပါလားဆရာရှိပါလေ
ဟုတ်ကဲ့ဥပုံအမြင်လေးကိုလည်းခတ်တူတို့ကြောလိုရင်းတူရှင်းလေးကြားပါရစေတကြံအပေါ်အမြင်ငင်းရည်အပေါ်အမြင်လေးခတ်တူတို့ပေါ့အ
န်တကြံတော့ရွေးရပကြံမဟုတ်တော့ဘူးခင်ဗျဟုတ်ကဲ့ကွာဟိုအမေတို့တဲ့တကြံခွဆောင်ခုတ်တဲ့တကြံခေါင်းကဖြူတဲ့တကြံဖြစ်သွားပြီမင်းလေးရင်ကျင်းမှုစားလေပျောက်ခွေတဲ့လောက်ဖြစ်သွားပြီပေါ့ကျွန်တော်တို့ကဒီတို့တို့တန်းနဲ့ဟိုတကြံဆိုတဲ့ခစ်ကြီးကိုရောက်သွားတော့ဟုတ်ကဲ့ခုနကငင်းရည်နဲ့ပတ်သက်လို့ကတော့အဲတခုဟိုဘေးရည်ရည်အရငင်းရည်မယ်ဆိုရင်မင်းရည်မှုအခင်းချင်းကတော့ကျွန်တော်တိုင်းပြည်မှာဒီဂရီအထိကျွန်တော်တို့လုံးလုံးမမြင်သေးဘူးဗျဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့လူရင်းပြောရင်တော့အဲအတွေ့အကြုံမပြောင်းနိုင်တဲ့လူတွေကျွန်တော်တို့ထိမှဥဆောင်နေသေးသည်ကျွန်တော်ဘာမှငင်းရည်ဖြစ်လာနိုင်မှာမဟုတ်ဘူးဗျကဘာအမြင်ရှိသူတွေခေါင်းဆောင်ဖြစ်နေသေးသည်ကျွန်တော်ကဘာလေးကနိုင်ငံနိုင်ငံတတော်မှမဖြစ်နိုင်ဘူးခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တော့ဘီလီကတပိုင်းပေါ့ကျွန်တော်အမြင်ကတော့အငင်းငယ်ကြီးကတော့တော်လေးအလန်းဝေးဦးမယ်လို့ထင်တာပါပဲခင်ဗျဟုတ်
ကဲ့မူဟာလူပြောင်းမှမူပြောင်းမှဆိုတဲ့သဘောလားဥဖုံးကအ
ဲ့မှန်နေဗျအမှန်နေဗျဒီဘောဇာန်တမတစလုံးတွေးခဲ့တဲ့လူတွေဒီနေရာထားရင်ဒီတဲ့သူဖောက်ထွက်တွေးနိုင်ဘူးဗျဒါလူဟာသူ့အချင်းစရာညလာတာလေဟုတ်ကဲ့သူတို့မှဒီတဲ့မြင်ဟုတ်မြင်မာတဲ့အမြင်မရှိနိုင်ဘူးဗျ။ဟိုနိုင်ငံတကာကြောင်းမနေဘူးပဲနဲ့လူတွေအားလုံးကိုဘလို့ကုချင်းစားရမလဲညာ။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျာ
။အမြင်ချင်းမြောင်းတဲ့သူတွေစိတ်ချင်းမြောင်းတဲ့သူတွေလောကကြီးကိုချစ်ချင်ကြီးဘလို့မကြည့်နိုင်ဘူးညာ။အမြင်မချင်းစိတ်မချင်းတို့တွေကဘာကြီးကိုထွက်ကြည့်ဘူးတဲ့သူတွေတိုင်းပြည်မှာဥဆောင်မှုအထူးလိုအပ်တယ်ဗျ။အဲ့ဒီကာလမရောက်သေးသေးငင်းချင်းရရတော့ဖြစ်နိုင်ဘူး။အခုကငင်းချင်းရမဟုတ်ဘူးအမိန်နာခံကြီးဗျ
။ဟုတ်ကဲ့ဟုတ်ကဲ့ဥပ္ပော
တစ်ဖက်လူရဲ့စကားကိုဟိုအင်အားကြီးတို့စကားကိုနားထောင်ခြင်းဟာဟိုပါကျွန်တော်တို့ငင်းချင်းရလို့အဲ့လိုပြောလို့မရဘူးဗျ။ငင်းချင်းရဆိုတာကျွန်တော်နှလုံးသားတွေအပြန်လဲလေးစားမှုပေါ်အခြေခံပြီးတစ်ဖက်လူရဲ့အခွင့်အရေးကိုလက်ခံနိုင်တဲ့အသိဉာဏ်ရှိတဲ့ရှင်ကျေးတဲ့လူအဖွဲ့အစည်းအကြီးတစ်ခုကအောက်ချုပ်သူတွေမှာရှင်းမကိုဖြစ်ပါဗျ။ဟုတ်ကဲ့။တနတ်တန်တိတ်ဆိတ်သွားကျွန်တော်မငင်းချမ်းပါဘူးဗျ
။ဟုတ်ကဲ့။ဟုတ်ကဲ့ဥပုံကျေးဇူးတင်ပါတယ်။ဆိုတော့အခုကျွန်တော်ဦးကျော်လင်းကိုလေလိုက်မော်တို့ကဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးကျော်လင်းရှိပါသေးလားခင်ဗျာ
။ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ
့။ဟုတ်ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးကျော်လင်းဆိုတော့ဆိုတော့ဒီဟိုကျွန်တော်တို့ဒီတကြံကိစ္စဆွေးနွေးတာအပါအဝင်ဆိုတော့ဒီဟိုညီညာရေးကိစ္စပြောနေကြတဲ့အထက်မှာလည်းဒီတချို့ကလည်းဟိုဒီဥကျော်လင်းလင်းကြားလိုက်မှာပေါ့ဟိုလူမပြောင်းရင်တော့မပြောင်းဖို့မလွယ်ဘူးဆိုတာဒီဟိုဥမန္တလေးကဥပုံပြောသွားသလိုအဲ့ဒီဟာကတော့ဟိုဥကျော်လင်းအမြင်အရဘယ်လိုမြင်မိတဲ့တော့တဘောကဒီလူတွေနဲ့ဟို ဟိုပြောင်းလဲမှုတွေဟိုဒီဥသိမ်းသမရဥသိမ်းအစိုးရစတက်တဲ့အချိန်မှာစလုံးဆောင်လာပြီးတဲ့နောက်မှာသူတို့အနေနဲ့ဆက်ပြီးတော့ဒီညဉ့်ညံရေးဖြစ်စဉ်ကြီးတစ်ခုလုံးကိုသူဒီအစိုးရလက်ထက်မှာအကောင့်ထပ်ပေါ်သွားနိုင်မယ်လို့မြင်မိလားအလားအလာရ။အ
ေးလားလားကတော့သူတို့ကတော့ဆာမရှိတယ်။ဒါပေမဲ့အခြေအနေကမသေးဘူးပြော။ဘာကြောင့်လဲဆိုရင်အမဒီတမန်အခုမှဖြစ်လာတဲ့သမိုင်းမှာမဟုတ်ဘဲနဲ့ပြည်တွင်းစစ်ကစားပြည်တွင်းစစ်ကစားလို့လည်းရနေဒီပြည်တွင်းစစ်ကြီးပြည်တွင်းစစ်ကြီးနဲ့ဒီကေဒေရှင်ကိုတက်မလို့ကေဒေရှင်ကိုတက်မလို့ကေဒေကေဒေနဲ့တက်မလို့အမိတက်မလို့တော့အဖဖြစ်သွားပြီးတော့လူမှုကဏ္ဍကိုဒီကဖြောက်ပြလိုက်ပြီအဲ့တော့တက်မလို့တာနဲ့နေရာကအုပ်ချုပ်မယ်ဆိုတဲ့အချက်ဟာအုပ်ချုပ်မှလည်းဒီလိုရခဲ့မှုတရားရှိရေးလို့ဒီလိုရခဲ့မှုဥပဒေရေးလို့ဒီလိုရခဲ့မှုအခုကျတော့အခုဆိုကျွန်တော်တို့ဒီကျမ်းမှာရေတက်နေပြီနဲ့လေကျက်တက်မှာအခုဟိုပါတယ်အဲ့ကြောင့်လည်းရှင်ဒီဘက်မှာဆိုလို့ကျွန်တော်ရှန်တူခါတို့ကိစ္စတွေကတော့ပြင်းနေတဲ့အကြောင်းဒေါက်တာလက်ကျိုးကိုလည်းငါကပြောတော့အဲ့ဒါလည်းပေါ်ပြရလို့ဆိုရေလာပက်နေတယ်ဆက်လက်နေပက်နေတယ်ပါတာပက်ပြီးချနေရတယ်ဒါပေမဲ့ပေါ်ပြလို့ဆိုသူတို့လောကဒီမသိနိုင်ဘူးသူတို့လောကတွေမှာတက်တာလာတဲ့ဒေါက်တာအဲ့ဒီအပေါ်မှာနိုင်ငံတော်ကြီးကသူတို့ကလည်းတိုးတိုးရှင်းရှင်းနဲ့အခုဘယ်လိုမှလည်းဒီကြံတဲ့တွေလုံးဝလောက်ထိုးပြမရဘူးအခုဒေါ်ကြီးတွေတက်နေလို့ထိုးပြမရဘူးလူတွေဒုက္ခကိုထိုးပြမရဘူးပြန်ပြောလို့ဆိုလို့ရှိရင်မြစ်ဆုံမှုချိတဲ့ပုံကိုယ်တွေကတော့စကိုင်းတိုင်းမှာ၄နေရမန္တလေးတိုင်းမှာ၄နေရတရားဆွဲထားတယ်တက်ထက်ပြီးတော့ထုံချနေတဲ့ဦးတော်မားတို့ထုံချလို့လည်းထုံချလို့တဲ့စမင်းတွေကိုတောက်ဆူပြီးတော့ပတ်ပတ်လေလမားတွေဒီအိမ်ကြီးရဲ့အိမ်သားတွေကဝေးတဲ့လူတွေကရုံးပြလာတယ်တက်ပြီးတော့ဘယ်လိုခေါ်တာဒီကလည်းခေါ်နေရအဆအားလုံးလူတွေလို့ဆိုပြောချင်တယ်မလားအခုမင်းတို့ပေါ်မှာတူတူဖြစ်နေကြတယ်မဟုတ်လားမကြီးနဲ့ပုံမှန်ဆက်ရှိဆိုရကြီးအခုမပြုတ်သေးဘူးအဲ့လိုကျွန်တော်အချိန်အလူခေါ်ရတယ်သူကဒီတော့ကမှမသိသေးတော့ဘူးသူတို့ပြုတ်ခေါ်ရမတော်နိုင်ခွန်းကမန္တလေးအတွက်ကိုပြောရတာလေဒီလူတွေနဲ့မပြောရင်တော့ဘယ်မှစိုက်ပြီးကောင်းမလာဘူးဆိုတော့ဒီကလေးကကျွန်တော်ကမှတော်ရတဲ့ထောက်ခံကြပါလေ
ဟုတ်ကဲ့ကိုနေဖုန်းလိုက်
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဆိုတော့ဟိုဒီကိုနေဖုန်းလတ်တို့ရဲ့ဒီပန်းစကားလှူရှာမှုအပေါ်မှာလူငယ်တွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲသူတို့ရဲ့တုံ့ပြန်မှုကဘယ်လိုရှိပါလဲဗျ15စက္ကန့်လောက်
ဟုတ်ကဲ့တုံ့ပြန်မှုကတော့တော်တော်ကောင်းတယ်ဗျ။ဘာလို့လဲဆိုတော့ဒီစကားကျွန်တော်တို့ရဲ့ဒီလူသားချင်းမုံပွားပေါ့ငါတို့နှုတ်ကိုဆောင်ရည်လို့ဆိုတဲ့စာအသားလေးကိုလည်းတော်တော်သဘောကျတယ်။အကျပြီးတော့လည်းနေရအောင်ပေါ့နော်။အကုန်လုံးအဲ့လိုမျိုးပူပေါင်းပါဝင်တဲ့စိတ်နဲ့ဟိုလာပြီးတော့အဲ့လိုမျိုးပူပေါင်းလာရင်အားကြီးတွေ့ရအထူးသဖြင့်လူငယ်တွေပေါ့နော်။အဲ့တော့ဒီအမုံတရားတွေလိုက်ဖြန့်နေတဲ့ဟိုအဖွဲပေါ့နော်။အစုအဖွဲတွေကိုဒီလူငယ်တွေကဘယ်လောက်စိတ်ကုန်နေဆိုတော့ဒီပန်းစကားလှူရှာမှုကပြလိုက်တာပဲဗျ။အော်ကျွန်တော်တို့ရှေ့ဆက်ပြီးတော့လည်းအားလုံးပူးပေါင်းပါဝင်နေကြပါလေကျွန်တော်တို့ရဲ့ပန်းစကားလှူရှာမှုကိုဒီ online မှာဆိုရင်လည်း Facebook ပေါ်မှာပန်းစကားဆိုပြီးတော့ရိုက်ပြီးရှာရင်ကျွန်တော်တို့တွေ့ပါလိမ့်မယ်အဲ့မှာကျွန်တော်တို့လှူရှာမှုတွေအကုန်လုံးတောက်လျှောက်ကျွန်တော်တို့ဆက်လုပ်သွားအောင်ပါအထူးသဖြင့်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လည်းဆက်ဆက်နေပါလေကျွန်တော်တို့ပန်းစကားလှူရှာမှုအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံငြိမ်းချမ်းရေးမရသေးတဲ့အချိန်အထိရတဲ့ရပြီးသွားတဲ့အချိန်အထိတော့ကျွန်တော်ဒီလှူရှာမှုကိုဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါအားလုံးလည်းပူးပေါင်းပါဝင်ဖို့ဖိတ်ခေါ်ပါရစေ
ဟုတ်ကဲ့ကျွန်တော်ဖုန်းလိုက်ကောကျန်တဲ့ဝင်စရောက်ဆွေးနွေးပြကြတဲ့သူတွေအားလုံးအထူးကျေးဇူးတင်ရှိပါရခင်ဗျာ
ကိုဇော်ဝင်းလိုင်းအစီအစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။လေအောင်မြဝန်ဒေသရေရင်းမြစ်တွေဖွံ့ဖြိုးတိုးတက်စေရေးနဲ့ကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေမှာဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာအောင်လှုပ်သွားဖို့ရှေ့တောင်အာရှနိုင်ငံ၄နိုင်ငံကခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့ထိုင်းနိုင်ငံကအထူးကိုယ်စားလှယ်တို့ဟာဟိုချီမင်းမြို့မှာဧပြီလ၂ရက်နေ့ကနေ၅ရက်နေ့အထိတွေ့ဆုံခဲ့ကြပြီး1995ခုနှစ်ကသဘောတူခဲ့တဲ့မဲခေါင်သဘောတူညီချက်ကိုဆက်လက်အောင်ထည့်ဖော်သွားမယ့်ကြေညာချက်ကိုအတည်ပြုခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကမဲခေါင်မြေဝန်နိုင်ငံတွေကြားဖွံ့ဖြိုးတိုးတက်မှုနဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးအများသဘောဆန္ဒအတိုင်းလှုပ်ဆောင်ဖို့မူပေါင်းတရက်ကိုဖန်တီးခဲ့တာဖြစ်ပါတယ်။မေကောင်မြဝအောက်ပိုင်းဒေသဟာတရုတ်နိုင်ငံကနေအရှေ့တောင်အာရှနိုင်ငံတွေကိုဖြတ်ပြီးပင်လယ်ထဲကိုစီးဝင်တာဖြစ်ပါတယ်။မေကောင်မြဝဒေသမှာနေထိုင်သူတန်း80လောက်ဟာမေကောင်မြကိုအဓိကမိခိုပြီးတော့လုပ်ကင်စားတောက်နေကြတာဖြစ်ပြီးရေသွင်းစိုက်ပျိုးရေးနဲ့ငါးလုပ်ငန်းမှလုပ်နေတဲ့သူ85ရာခိုင်နှုန်းဟာအဲ့ဒီဒေသမှာဖြစ်ပါတယ်။မေကောင်မြကြောင်းတက်လျှောက်မှာပြဿနာဖြစ်ခဲ့ရင်မြောက်ပိုင်းဒေသကလူတန်းပေါင်းများစွာကိုထိခိုက်နိုင်တာကြောင့်မေကောင်မြဝတက်လျှောက်နိုင်ငံတွေဟာ1994ခုနှစ်မှာဒီပြဿနာတွေကိုပူးပေါင်းကင်တွယ်ဖြေရှင်းဖို့အတွက်မဲခေါင်မြကြောင်ထိန်းသိမ်းစောင့်ရှောက်ရေးကော်မရှင်ကိုဖွဲ့စည်းဖို့လှုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဟိုချီမင်းမြို့မှာကျင်းပခဲ့တဲ့မဲခေါင်မြကော်မရှင်ရဲ့ဒုတိယအကြိမ်အစည်းအဝေးအတွင်းခေါင်းဆောင်တွေကရာသီဥတုပြောင်းလဲနေတဲ့အခြေအနေတွေအတွင်းရေစွမ်းအင်နဲ့စားနပ်ရိက္ခာအလုံးလောက်တေချာပေါက်ရရှိစေဖို့ကိစ္စတွေကို အဓိကဦးစားပေးအနေနဲ့ရှိလာမဲ့လတွေအတွင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုနီးပါးအတွင်းမဲခေါင်မြစ်ကော်မရှင်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အောင်မြင်မှုတွေအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးဂုဏ်ယူမိပါတယ်။မဲခေါင်မြစ်ကော်မရှင်ကနေတဆင့်ဒေသရင်းအစိုးရတွေဟာရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေနဲ့ဒေသရင်းပူးပေါင်းဆောင်ရွက်မှုတွေကနေလူသန်းပေါင်းများစွာရဲ့ဘဝတွေကိုတိုးတက်အောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။ဒါကကော်မရှင်နဲ့မဲခေါင်မြစ်ဝန်ဒေသနိုင်ငံတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအရင်တုန်းကထက်ပိုပြီးတော့ကြီးမားနေတယ်ဆိုတာကိုပြနေပါတယ်။မဲခေါင်မြစ်ကနေရရှိတဲ့တရံဇာတ်တွေအပေါ်ပိုပြီးတော့လိုချင်လာနေကြတဲ့အတွက်အလင်းမြန်ဖွံ့ဖြိုးတိုးတက်မှုနဲ့ရာသီဥတုပြောင်းလဲမှုရဲ့ကရက်တွေကမြစ်ကြောင်းနဲ့ပတ်သက်ပြီးတော့ဖိအားတွေဖြစ်ပေါ်လာစေသလိုထူးခြားတဲ့သောပတ်ဝန်းကျင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ချိန်ကျောက်တာတွေလည်းဖြစ်လာနေပါတယ်။အဲ့ဒီစိန်ခေါ်မှုတွေကိုတုံ့ပြန်သွားဖို့အတွက်ဆိုရင်သိပ္ပံနဲ့နည်းပညာစွမ်းရည်တွေပိုပြီးတော့လိုအပ်မှာဖြစ်သလိုယင်းဤမြုံနယ်မှုတွေတိုးမြင့်ပြီးဒေသတိုင်းပူပေါင်းဆောင်ရွက်မှုတွေလည်းပိုပြီးတော့လိုအပ်မှာဖြစ်ပါတယ်။မဲခေါင်မြဝမ်းအောက်ပိုင်းပူပေါင်းဆောင်ရွက်မှုအစည်းအဝေးနဲ့မဲခေါင်မြဝမ်းချိတ်ဆက်ရေးလို့အစည်းအဝေးတွေကနေဒေသတိုင်းပူပေါင်းဆောင်ရွက်မှုတွေတိုးတက်လာဖို့နဲ့မဲခေါင်မြရဲ့အရင်းမြစ်တွေစီမံခန့်ခွဲဖို့မဲခေါင်မြေဝမ်းဒေသနိုင်ငံတွေရဲ့ကျိုးပန်းဆောင်ရွက်မှုတွေနဲ့မဲခေါင်မြေကိုမိခိုနေသူအားလုံးရဲ့အနာဂတ်ရေရှည်တည်တံ့ဖို့အတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားဝမဟုတ်ကြောင်းသိစေအပ်ပါရရှင်။မကြခင်မှာကျမတို့ VOE American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေအဆုံးသတ်တော်မှာပါ။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုမနက်၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ပြန်ပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့ဥကျော်ဇန်တာရဲ့မြမရေးသုံးသက်ချက်၊မြမမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။အခုမနေ့ဖက်စီစဉ်အဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဥဆံမိုးဝေကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ယူကရိန်းစစ်တီတွေဟာနိုင်ငံရဲ့အရှေ့ဘက်ကလေဆိပ်ကိုလေကြောင်းကနေဆက်ရောက်လာကြပြီဖြစ်ပါတယ်။ဒါဟာဆိုရင်ရုရှားနေဆက်မှာရှိတဲ့ယူကရိန်းအစိုးရအဆောက်အဦ၁၀ခုကိုသိမ်းပိုက်ထားတဲ့ရုရှားလူလားလူဆန္ဒပြတဲ့ခွဲထွက်ရေးသမားတွေကိုဖြိုခွဲဖို့စတင်လှုပ်ဆောင်နေပြီဆိုတဲ့အရေးအယံပြသတဲ့သဘောလည်းဖြစ်ပါတယ်။အင်ဂါနီကရမာဆော့စ်လေဆိပ်ကိုခီးတရီဆက်ရောက်လာတာနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ KF မှာရှိတဲ့ယူကရိန်းဆိုရကတော့တင်ပိုက်ထားလိုက်ပြီလို့ပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံသတင်းတောက်တွေအပါအဝင်မျက်မြင်သက်တေတွေကတော့ယူကရိန်းတပ်ဖွဲ့တွေကိုဒေသခံအရသားတွေကအလျင်မြန်ဝိုင်းထားလိုက်တဲ့အတွက်တပ်ဖွဲ့တွေမြို့ထဲကိုချက်ချင်းမတွားရောက်နိုင်ပဲဖြစ်နေတယ်လို့ဆိုပါတယ်။နီဂျီးရီးယားနိုင်ငံအရှိမျက်ဖွဲ့ဒေသကစာတင်ကြောင်းတစ်ကြောင်းကနေမင်းကလေးတရားထက်မနည်းကိုဘယ်သူမှမသိတဲ့တက်နှက်သမားတွေကဖမ်းဆီးခေါ်ဆောင်သွားကြပါတယ်။ဘွန်နိုပီနယ်ချီဘော့ကမြို့မှာတလင်းလာနေနှောင်းမိုင်းကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုအစုလိုက်အပြုံလိုက်ဖမ်းဆီးသွားတာဖြစ်တယ်လို့လည်းမျက်မြင်သက်သေတွေကပြောကြပါတယ်။မင်းကလေးငယ်တွေကိုထရက်ကားပေါ်တင်ဆောင်မသွားမီတက်နှက်သမားတွေကအစိုးရပိုင်းမင်းကလေးအလေတန်းကျောင်းတစ်ကျောင်းနဲ့အင်းတွေကိုလည်းမီးတင်ရှို့ခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။အနောက်အာဖရိကမှာလက်တလောဖြစ်ပွားနေတဲ့ Ebola ရောဂါကြောင့်တည်ဆုံသူအရေအတွက်ဟာ120ကျော်ရှိသွားပြီလို့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကပြောပါတယ်။ဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေကကျန်းမာရေးဝန်ကြီးတွေနဲ့တခြားကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေကအတည်ပြုထားတဲ့သတင်းတွေအရအဲ့ဒီ virus ပိုးကူးစက်ခံထားရသူအရေအတွက်ဟာ200လောက်ရှိတယ်လို့ဆိုပါတယ်။အများဆုံးဖြစ်ပွားနေတဲ့နိုင်ငံကတော့ဂီနီနိုင်ငံဖြစ်ပါတယ်။ရောဂါကူးစက်ဖြစ်ပွားသူ168ယောက်ရှိပြီးတော့တည်ဆုံသူဟာ108ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာ။
ဒီကနေ့အတွက်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဥဆံမိုးဝေကြေညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မာတင်ကာစီယပ်စ်ဖြစ်ပါရဲ့ရှင်။ကျမကတော့ခွာညိုပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.